ချမ်းသာတဲ့နိုင်ငံကြီးတွေက COVID-19 ကာကွယ်ဆေးကိုဝယ်ယူဖို့အစင်းသင့်ဆောင်ဆိုင်နေချိန်မှာကိုယ်နိုင်ငံဦးစားပေးကာကွယ်ဆေးရရှိရေးဝါဒ Vaccinationalism ကြီးထွားလာနေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကပြောပါတယ
် But I reiterate my call for a COVID-19 vaccine to be a global public good available to everyone
COVID-19 ကာကွယ်ဆေးကိုနေရာတိုင်းကလူတိုင်းရရှိနိုင်ပြီးအားလုံးနဲ့သက်ဆိုင်တဲ့ပစ္စည်းဖြစ်ဖို့ထပ်မံတောင်းဆိုကြောင်းအထူးသဖြင့်အာဖရိကတိုက်အတွက်ကာကွယ်ဆေးရဖို့လိုအပ်ကြောင်းအာဖရိကနိုင်ငံအများစုမှာကုန်စည်ဈေးနှုန်းနဲ့ဝယ်လိုအပ်ချက်ဆင်းတာကြောင့်ခရယုကအကြက်တဲကိုတုံ့ပြန်ဖို့ငွေကြေးအင်အားမရှိကြောင်းအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဖရိကသမ္မတခေါင်းဆောင်တွေနဲ့ဗီဒီယိုကပ်ပြုလုပ်တဲ့အစည်းအဝေးမှာပြောပါရယ် COVID-19 ကာကွယ်ဆေးတစ်ကမ္ဘာလုံးရရှိရေးအစီအစဉ် COVAX ကိုလာမယ့်နှစ်လအတွင်းအမေရိကန်ဒေါ်လာ 4.2 ဘီလီယံအလူငွေထက်ဝင်ဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်တော်များများကဗြိတိန်နိုင်ငံလိုပဲသူတို့ရဲ့ပြည်သူတွေကိုကာကွယ်ဆေးအမြောက်များစတင်ထုံးံပေးဖို့စီစဉ်နေချိန်မှာကုလသမဂ္ဂတွင်းရေးမှူးချုပ်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ COVID-19 ကူးစက်မှုတွေမြင့်တက်လာနေချိန်မှာကာကွယ်ဆေးသုံးစွဲခွင့်အများဆုံးအတည်ပြုဖို့ပိုပြီးတွန်းအားပေးလာကြတာလည်းဖြစ်ပါတယ်။တကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်မှု 68.9 သန်းရှိပြီးသေဆုံးသူ 1.5 သန်းကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။